ကပလီပင်လယ်ပြင်မြောက်ပိုင်းမုဒ္ဒမကန်လွန်အနီးမှာဖြစ်ပေါ်နေတဲ့မုံနှိုင်းငယ်ဟာမွန်ပြည်နယ်မော်လမြိုင်မြို့အနီးမှာကုန်းတွင်းမုံနှိုင်းငယ်အဖြစ်ဖြတ်ကျော်ဝင်ရောက်နေတယ်လို့မိုးလီဝသနဲ့ဇလဗီရာဦးစီးဌာနညွှန်ကြားရေးမှူးဦးလှထွန်းကပြောပါတယ်မုံနှိုင်းအရှင်ကြောင့်မော်လမြိုင်မြို့မှာမိုးကြီးလေပြင်းတိုက်ခတ်နေပြီးအထရန်မြစ်ကန်းနာကနေအိမ်တွေပြိုလဲတာကြောင့်အသက်ကြီးသူတွေကလေးသူငယ်တွေနဲ့ကိုဝန်ဆောင်မိခင်တွေအပါအဝင်လူဦးရေ60လောက်နေရာရွှေ့ပြောင်းထားရတယ်လို့ပရာဟိတအကူအညီပေးသူတဦးကပြောပါတယ်
ဒီဆိုင်ရိုးကြီးကလည်းပတ်ပါဆိုလို့ဒီကျွန်တော်ဒီအထက်မြစ်ကမ်းမှာရှိတဲ့အိမ်လေးတွေပေါ့နော်သူကမြစ်ကမ်းမှာလည်းရှိတယ်နောက်ရဖြစ်တဲ့ခါကျတော့ဒီလေတံမိုးတံသူကလုံးဝမခံနိုင်ဘူးနဲ့အိမ်တွေကလည်းသူတို့အိမ်တွေကလည်းအများစုကဒီတဲအိမ်လေးတွေဖတ်မိုးအိမ်လေးတွေဖြစ်တာများတဲ့ခါကျတော့အကုန်လုံးပြူလဲပြီးတော့လုံးဝနေလို့မရတဲ့အနေအထားတွေဖြစ်တာပေါ့နော်အဲအဲ့မှာကုညီတောင်းတဲ့ခါကျတော့ကျွန်တော်တို့တွားကြည့်တယ်လည်းကြည့်ပြီးတဲ့ခါကျအဲ့မှာဒီပိုက်ကြီးတွေကြီးကလေးငယ်တွေနောက်ပြီးတော့ချင်းပြီးအတကြီးရဲ့ကိုးဖိုက်တွေပါတဲ့ခါကျတော့ကျွန်တော်တို့အားအကုန်လုံးဒီဒီမှာတို့ဒီမှာအားလုံးရှေ့ကြောင်းတာပေါ့နော်ကျွန်တော်ရှိလို့ကျွန်တော်ရောက်60လောက်ရှိတာပေါ့
မော်လမြိုင်ဘက်မှာတော့မနေ့ပိုင်းမှာကလေးကမိုးကြီးလေပြင်းတိုက်နေပြီးတစ်ပင်ပြူလဲတာဓာတ်တိုင်ပြူလဲတာနေအိမ်တွေသူမိုးလန်တာတွေကြုံတွေ့နေရတယ်လို့ပြောပါတယ
်ဒီမော်လမြိုင်ဆောင်းဝင်တဲ့ဒီ9နိုင်နောက်ပိုင်းနဲ့နေပြီးတော့ဒီ66ကိုပေါ့လေတားတိုက်နေလေကြီးမိုးကြီးပြီးတော့အခုကတော့ဆက်လက်ပြီးတော့အကောင်လုံးမော်လမြိုင်မှာဖြစ်တဲ့တစ်ပင်ကြီးတွေကျွန်တော်တို့ကျိုးတယ်နောက်ပြီးလဲဆက်ကြလို့ရှိရင်ဓာတ်တိုင်တွေကျိုးတယ်နေကတားပြင်းတော့လေရောမိုးရောဘာလို့ဆိုတော့ဒီမော်လမြိုင်ပုံချက်နေရာမှာတော့ကြားတဲ့အနေအထားတွေဖြစ်နေတဲ့ခါကျတော့ဒီမော်လမြိုင်တို့ဒီချောင်းစုံတို့ပေါ့နော်ကျွန်တော်ဒီမုန်ပြင်းနေအလျှောက်ပေါ့ဒီဓာတ်တိုင်ကျိုးတယ်လေပြီးတယ်ပြီးတဲ့ခါကျရင်အိမ်တွေပြီးတယ်တစ်ပင်ကြီးရဲ့တစ်ပင်တွေကအကြီးအောင်ကျိုးအမြတ်နေကြွားပြီးတော့ကျိုးတာပေါ့နော်တနေ့ကောင်လုံးဒီနေတဲ့မိုးတံအပြင်းထန်ခံရတဲ့အိမ်ကြီးတွေဆိုတော့တစ်ပင်လန်ထွက
်ဒါအပြင်မုန်ပြင်းနေတဲ့ကမူရုံမြို့နယ်ကမာဝက်မြို့ဝဲကလေးကျေးရွာမှာလဲမုန်တိုင်းကြောင့်နေအိမ်73လုံးထိခိုက်ပျက်စီးပြီးနောက်ထပ်နေအိမ်71လုံးကလဲရန်ကအမိုးကာတွေလွင့်ထွက်ခဲ့တယ်လို့သိရပါတယ်ကုန်းတွင်းမုန်တိုင်းငယ်ဟာတဖြည်းဖြည်းနဲ့အာရော့သွားပေမဲ့မွန်ပြည်နယ်မှာနောက်ထပ်2ရက်လောက်မိုးဆက်ရွာအောင်မယ်လို့မိုးစလဌာနညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ
်ဒီမုန်တိုင်းငယ်ကအခုတော့ဒါဟိုကုန်းမော်လမြိုင်ကြီးတွေကနေကမ်းကိုဆက်နေပြီးဆက်နေတော့ဒီကုန်းတွင်းမုန်တိုင်းပြေတော့ဆက်ပြီးတော့ရှိရုံနဲ့ပေါ့နော်ကုန်းတွင်းမုန်တိုင်းငယ်ပြေဆက်ရှိပြီးတော့ဒီကမြောက်ရှိမြောက်ကိုကြည့်ရတယ်သူကဟိုထန်းစီရောက်မဲ့သဘောရှိတာပေါ့နော်ပေါ်တိုင်းရဲ့သဘောတဘာဝတော့ကန်းကိုတက်ပြီးကုန်းဝင်သွားရင်တော့တစ်ပြေးနဲ့အားရော့သွားမယ်လေကျွန်တော်ဘက်တော့ပုံတိုင်းရှိရင်စက်ရှိအောင်လေကုန်းဝင်ရောက်သွားတယ်တစ်ပြေးနဲ့တော့အားရော့သွားမှာပေါ့လေနောက်ဆက်ပြီးတော့ဒီမှာဘုတ်တော်ကပါပုံတိုင်းအရှိန်ရောက်ဆက်ပြီးတော့ဒါတဲ့ခါကျတော့အားကောင်းမဲ့သဘောရှိတာဒီနေ့အပြင်နောက်ဆက်ရနောက်ထပ်ဒီနေရာတွေကမိုးဆက်နေအောင
်မုန်တိုင်းရှိရင်ရောက်ဒီရက်ပိုင်းတွင်မွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းတွင်မှာမိုးများပြီးရေကြီးရေရှမ်းတာမြေပြိုတာတွေဖြစ်နိုင်တာကြောင့်မြေနေပိုင်းနဲ့မြေကမ်းတစ်ဘေးမှာနေထိုင်သူတွေအထူးသတိပြုကြဖို့ဦးလာထွန်းကသတိပေးထားပါတယ်။ကုန်းတွင်းမုန်တိုင်းငယ်ဟာနောက်ထပ်6နာရီအတွင်းမှာမြောက်အရှေ့မြောက်ဘက်ကိုဆက်လက်ရွေ့ရှားနိုင်ပြီးကရင်ပြည်နယ်ဖားအမြို့အနီးမှာရောက်ရှိနိုင်မယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကမေလ20ရက်ညနေ4နာရီမှာသတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းအရှိန်ကြောင့်တောက်ကြနေညပိုင်းကနေစနေနေ့မနေ့အတွင်းပဲခူးတိုင်းရန်ကုန်တိုင်းအေရာဝတီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်မွန်ပြည်နယ်တွေမှာနေရာစစ်စစ်ကနေရာအနှံ့အပြားမိုးထစ်ချုံရွာပြီးဒေသအလိုက်မိုးကြီးတာတွေနေရာကွက်ကြားမိုးကြီးနိုင်ကြောင်းနဲ့မြို့ဝကျွန်းပေါ်မုဒ္ဒမပင်လယ်ခွေ့မွန်တနင်္သာရီကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာရန်ဖန်ရန်ခါမိုးသက်လေပြင်းကျရောက်ပြီးမိုးသက်လေပြင်းကျစဉ်ရေပြင်းမြေပြင်းလေဟာတနင်္သာရီ45မိုင်အထိတိုက်ခတ်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ